ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယောင် UNHCR နဲ့မြန်မာအစိုးရတို့ကြားပူးပေါင်းဆောင်ရွက်ဖို့နောက်ထပ်သက်တမ်းတစ်နှစ်တိုးမဲ့အပေါ်မှာကျေနပ်အားရကြောင်း UNHCR မဟာမင်းကြီး Filippo Grandi ကပြောကြားခဲ့ပါတယ်။အခုအညီလိုအပ်နေသူတွေရဲ့အခြေအနေတိုးတက်စေဖို့အစိုးရရဲ့ခိုင်မာတဲ့ကတိကိုပြသရရောက်တယ်လို့၅ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသတ်ကြောင်းဒီကနေ့ထုတ်ပြန်တဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကပ်ဘေးဒဏ်စီမံခန့်ခွဲရေးဌာနနဲ့ UNHCR တို့ကြားတိကျနားလည်မှုစာချုပ်လွှာကိုလည်းကြာသပတေးနေ့တုန်းကလက်မှတ်ရေးထိုးခဲ့တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်ဆောင်ဒုက္ခသည်တွေနိုင်ငံမဲ့ဖြစ်နေသူတွေအရေးအတွက်အစိုးရရဲ့ဆောင်ရွက်မှုတွေအပေါ်ကူညီပံ့ပိုးရေးအတွက်လည်းမစ္စတာဂရန်ဒီနဲ့အစိုးရကြားထပ်ပြီးသဘောတူခဲ့တယ်လို့ပြောကြားထားပါတယ်။သူ့ရဲ့၅ရက်ကြာခီးစဉ်အတွင်းရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုသွားခဲ့တယ်လို့ရိုဟင်ဂျာလူမှုအသိုင်းအဝိုင်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နေပြည်တော်မှာလည်းနိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေပြည်ရင်းမှာအိုးအိမ်ဆွန့်ခွာနေရသူတွေနေရက်ကိုဘေးရန်ဒီရဲ့ကင်းကင်းပြန်နိုင်ရေးကိုအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ IDP စခန်းတွေပိတ်နိုင်ဖို့အစိုးရရဲ့အထောက်ဆောင်ရွက်မှုတွေအပေါ်မှာလည်း UNHCR မဟာမင်းကြီးကအသိအမှတ်ပြုခဲ့ပါတယ်။ထိုင်းနိုင်ငံမှာကြံနေသေးတဲ့ဒုက္ခသည်တသိန်းနီးပါးကိုအထောက်အထားစီစစ်ရေးကိုအချိန်မြှင့်လုပ်ဖို့လည်းမဟာမင်းကြီးဂရန်ဒီကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းမှာတိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်အားထုတ်ဆောင်ရွက်နေတယ်လို့ပြောကြားခဲ့ပါတယ်။